ီမျိုးဟာထိုင်းနိုင်ငံမင်းဆောင်မျိုးနဲ့ကပ်လျက်တည်ရှိနေတဲ့နေသားမျိုးဖြစ်တာကြောင့်အရင်ကတည်းကနိုင်ငံညာသားအဝင်ထွက်များပါတယ်။အခုနောက်ပိုင်းအချိန်တွေမှာခီးသွွားလုပ်ငန်းမြင့်တင်နေတာကြောင့်နေဆက်ဖြတ်ကျော်ဝင်ရောက်လာတာတွေပိုပြီးများလာပါတယ်။ဒါပေမဲ့ထူးခြားနေတာကဝင်လာတဲ့နိုင်ငံညာသားတွေထဲမှာတရုတ်နိုင်ငံသားတွေတိတိသားသားများပြားနေတာပါ။ဒီလိုများပြားနေတာဟာလေအခုနှစ်ပိုင်းတွေတွင်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကရင်ပြည်နယ်မြဝတီမြို့နယ်ကလွှတ်တော်ကုစလေဦးတန့်စင်အောင်ပြောတာက
အဓိကတော့ကျွန်တော်တို့ဒီနှစ်နဲ့မနှစ်ကပိုင်းတော့ပေါ့နော်မနှစ်ကပိုင်းတော့ဆက်ပြီးတော့ညားလာတယ်လို့ဒီကသတိထားမိတာပေါ့နော်။ဒီသွေးနဲ့သက်တနာဒီရှိဝါးရေလုံငန်းစင်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့သူကဒီမိသားစုလေးပေါ့မိသားစုလေးပုံစံမျိုးပြောင်းလာတဲ့ပုံစံမျိုးတွေတွေ့ရတယ်ပေါ့နော်။အဲတချို့လူတွေဆိုရင်ကျွန်တော်တို့ဒီမြန်မာငွေတော်မှကောင်းကောင်းမကင်တဲ့အဲတရုတ်လူမျိုးတွေခလေးလေးတွေပေါ့ပူစုခရုလေးတွေအားစပေါ့နော်အများကြီးပါတော့တွေ့ရတဲ့ခါကျတော့ဟိုဘာဖြစ်တော့ကျွန်တော်တို့ဒီမျိုးမှရှိတဲ့မျိုးလူတို့အနေနဲ့ရောကျွန်တော်တို့ဒီမှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောဆွေးရင်မှုတော့ရှိတယ်ပေါ့နော်ပြီးသွားရတော့လည်းကောင်းတခြားရှင်တွေရတော့လည်းကောင်းပေါ့ဒီခုလွမ်းမိုးခံရမှာတော့ဆွေးရင်တာပေါ့နော်မျိုးမှရှိတဲ့ဒီရပ်ပတ်လူမှုဖွဲ့စည်းတွေနဲ့ငါးတော့နေပြီးတော့ဒါနဲ့မဲ့တော့တခုလောက်ရတော့မယ်ဆိုရင်ဒါတခုမှပြီးကြတဲ့ရပ်ပိုင်းဆိုပြီးရှင်ဒါရပ်ပတ်လူမှုဖွဲ့စည်းပြနေပြီးတော့အဲဒီလိုပါလေကျမကျမပြီးတော့ရွှေမတ်တွေပါထုတ်တာပေါ့
ဟုတ်ကဲ့
အဲ့လိုချင်းချင်းဖြစ်လာတာပေါ့နော
်ဟုတ်ကဲ့ဒေသခံတွေအနေနဲ့နိုင်ငံညာသားစီစီရေးအဖွဲ့ဆိုတာကိုမြို့မိမြို့ဖား26ဦးနဲ့ဖွဲ့စည်းလိုက်ပြီးဖြစ်ပေါ်နေတဲ့အခြေအနေတွေကိုတက်ဆိုင်ရာကိုစာရေးပြီးအကြောင်းကြားခဲ့ပါတယ်အခုလိုမြို့ကန်တွေရဲ့စိုးရိမ်မှုတွေတိုးလာနေတာကြောင့်စက်တင်ဘာလ20ရက်နေ့ကမြို့နယ်စီမင်းနဲ့အတူရတပ်ပေါ်ဝင်တွေသဘောကအဖွဲ့တွေကမြို့တွင်းစီစစ်မှုတွေလုပ်ပြီးစီမင်းမှာလိုင်စင်ပြုလုပ်ထားခြင်းမရှိတဲ့တရုတ်စာနဲ့ရေးထားတဲ့စိုင်းပုတ်တွေကိုစစ်ဆေးဖြုတ်ချခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကရင်ပြည်နယ်အစိုးရအဖွဲ့ဝင်အလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမင်းကိုခိုင်ကိုမေးကြည့်တဲ့အခါမှာမြဝတီမြို့မှာအထူးစီစဉ်မှုတွေလုပ်နေပါတယ်လို့ပြောပါတယ်
။နေ့စဉ်လည်းများကျွန်တော်တို့စမ်းစီတဲ့အပေါ်မူတည်ပြီးတော့ဟိုကြီးနားနေတက်နေပါတယ်။တရားမဝင်ကျွန်တော်တို့ဒီဗီဇာမပါဘဲနဲ့ဝင်လာတယ်ရှိတယ်။ထိုင်းနိုင်ငံသားလည်းရှိတယ်။တရုတ်နိုင်ငံသားတွေရှိတယ်။နောက်တစ်ခုကဗီဇာပါပြီးတော့ဟိုတယ်တွေမှာမတဲဘဲနဲ့အိမ်တွေမှာတဲတဲ့ဥစ္စာတွေရှိပါတယ်။ဟောသူကဟိုတယ်မှာတဲရပါလေ။ဟိုတယ်မှာမတဲဘဲနဲ့အိမ်မှာတဲနဲ့ကျွန်တော်တို့ဆိုရရဲ့ခွင့်ပြုချက်လိုတယ်။နောက်တစ်ခုက form C ကျွန်တော်တို့တက်ဆိုင်အင်ရှင်ကလည်း form C တိုင်ကြားဖို့တွေပါရှိလို့တော့ပေါ့နော်။ဒါလည်းပြက်ကွက်ရတော့ကျွန်တော်တို့အင်ရှင်လည်းရေးယူတယ်။ကျွန်တော်တို့တက်ဆိုင်ကကျွန်တော်တို့ဗီဇာစီမစီကံပေါ်ပြတဲ့နိုင်ငံသားတွေလည်းကျွန်တော်ရေးယူတယ
်။ထူးခြားတာကထိုင်းနိုင်ငံနဲ့နေဆက်မျိုးဖြစ်တဲ့မြဝတီမှာတရုတ်နိုင်ငံသားတွေဘာကြောင့်များနေရတယ်လဲဆိုတာပ
ါဒီကောက်ကမှမြို့သစ်စီမံကိန်းကြီးတည်တယ
်ဟုတ်ကဲ့
တည်တော့အဲ့ဒီမှာနေသားသောတက်ကသူတို့ကနေပြီးတော့ဒီကောက်ကမြို့သစ်ကြီးတည်တဲ့စီမံကိန်းမှာတရုတ်ကုမ္ပဏီနဲ့သူတို့လုပ်တဲ့ခါကျတော့အဲ့ဒါတရုတ်နိုင်ငံသားအလို့သမားတွေခေါ်လာတယ်အဲ့ဒီကနေဇက်လန်စတော့
ဆိုတော့သူကရွှေကောက်ကနဲ့အခုဒီမြောက်တွေနဲ့တော်တော်လေးညီလာမသိခင
်ညီပါတယ်ခင်ဗျာညီပါတော့တင်ပင်ကန်းကြီးတော်လေးပတ်ပြီးတော့လာရသေးတော့အဲ့ဒီရဲ့အဖက်ပေါ့အဲ့ဒီအဖက်တွေဒီဘက်ကိုရှာတော့တာပေါ့ဒါပါပဲ
လူမှုကြည့်ကြရေးဝင်ကြီးဦးမင်းကိုခိုင်ပြောတော့တာပါဒီကိစ္စနဲ့ပတ်သက်ပြီးနေကြောင်းတက် BGF ကိုမေးကြည့်ပါတယ် BGF တက်ကပြောရေးဆိုခွင့်ရှိသူဘုံမှုနိုင်မောင်စောပြောတာက
ဟိုတရုတ်ကိုတွေ့တိုင်းလည်းကျွန်တော် BGF ကြီးပဲလည်းညှို့ထိုးလို့တော့မရအောင်တို့တော့အဲ့ဒီဆိုရင်ကအခုသူကသူတို့လာပြီးတော့ sign တွေထွေတယ်မဟုတ်တာကျွန်တော် bucket တွေကျွန်တော်တို့ bucket ယူထားတာလည်းမဟုတ်ဘူးကျွန်တော်တို့လည်း bucket မပီးထားဘူးအဲ့လိုမျိုးပေါ့နော်
ဟုတ်ကဲ့
ဟိုတို့ကအိမ်ကားနေကြတယ်ပါတယ်ဆိုတော့ဒါကျွန်တော်တို့တပ်ဖွဲ့နဲ့လည်းမပတ်တက်ဘူးအဲ့လိုမျိုးတွေ
ဟုတ်ကဲ့ခင်ဗ
ျအခုလည်းကျွန်တော်တို့ဟိုစစ်ဆေးရေးအဖွဲ့တွေမှာလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်ပေးနေတယ်ဟိုစစ်ဆေးတဲ့နေရာသူတို့စက်ထဲမှာဒီ password ပါရမယ်အဲဟို password လည်းလက်ရှိမြန်မာနိုင်ငံကိုဝင်တဲ့ပြည်ဝင်ခွင့်ပြည်စာတွေပါအကုန်လုံးရှိရမယ်ဒီဟာကိုလည်းလောက်ကရောကျွန်တော်ရဲတပ်ဖွဲ့ရောပူးပေါင်းမှုလည်းကျွန်တော်ဘူမြောက်တွေမှာ၄တိုင်းကျွန်တော်တို့စစ်ဆေးပေးနေတယ
်ဘုံမှုနိုင်မောင်ဆိုပြောပြသွားတာပါ BGF အဖွဲ့နဲ့ပတ်သက်ပြီးရောက်ရှိလာသူတွေဟာတရားဝင်နိုင်ငံကူးလက်မှတ်ရှိသူဗီဇာရှိသူတွေဖြစ်တယ်လို့ပြောပါတယ်။လက်ရှိမှာရွှေကုတ်ကိုစီမံကိန်းနဲ့ပတ်သက်ပြီးပြည်ထောင်စုကဆင်လာပြီးစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။ဒါပေမဲ့စီမံကိန်းနဲ့ပတ်သက်ပြီးရောက်ရှိလာသူများနဲ့တနွေငင်းတစင်ပါရောက်လာကြတဲ့တရုတ်လူမျိုးတွေပိုးပြီးများလာခြင်းဖြစ်ပါတယ်။ထူးခြားတာကမြဝတီမှာတရားဝင်စာရွက်စာတမ်းမရှိလို့အဖမ်းခံရသူတွေထဲမှာတရုတ်နိုင်ငံသားအလွန်နှဲပါတာကိုတွေ့ရပါတယ်။လာရောက်နေထိုင်တဲ့တရုတ်နိုင်ငံသားအများစုဟာမြန်မာစကားပြောတတ်သူတွေဖြစ်နေတာအပြင်လာရှိုးကထုတ်ပေးတဲ့အမျိုးသားမှတ်ပုံတင်တွေကင်ဆောင်ထားကြပါတယ်
။မှတ်ပုံတင်တွေကင်ပြီးတော့အဲ့ဒီဘာငါးပြီးတော့ဆိုင်တွေဘာရောင်းလာလို့ပါလို့ရှိတယ်ခဲ့တော့
ဒါတချို့တွေကတော့ဒါမှတ်ပုံနဲ့အတူဖြစ်မှာပေါ့ဒီအခုတိုင်းဆိုအမောတွေအတူမဟုတ်ပြဆစ်ပါဗျာအစ်စ်လာရှိုးလာရှိုးမဟုတ်လေတော့ဒါပေမဲ့ဒါကလည်းကျွမ်းတန်းကြီးတွေစကားပြောတတ်ပါလေဗျာဘယ်လိုသမားနဲ့လူဝင်မှုကြီးကြရေးဝင်ကြီးဦးမင်းကိုခိုင်ပြောပြသွားတာပါတကယ်တော့ညာကူမျိုးကအချိန်ကြီးဟာအလွယ်တကူဖြစ်ရှင်းလို့ရမယ်ပြဿနာပုံစံမျိုးတော့မဟုတ်ပါဘူးမျိုးနဲ့လူတို့အနေနဲ့
်